ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့တိမ့်နေချီရဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဝေးလံခံသင့်တဲ့ကျွန်းတစ်ခုစီရွှေ့ပြောင်းနေရာချထားမယ်ဆိုရဲဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်နဲ့ပတ်သက်လို့လူအခွင့်အရေးအဖွဲ့တွေကပြင်းပြင်းထန်ထန်ကန့်ကွက်ဝေဖန်နေကြပါတယ်။ရေကြီးရေရှမ်းမှုတွေနဲ့မုန်တိုင်းအာဏာပါကျုံ့ရလက်ရှိတဲ့ဘင်္ဂလားဒေ့ရှ်ပင်လယ်အော်ထဲကလူသူအသွားအလာမရှိတဲ့အဲ့ဒီကျုံကိုအတင်းအဓမ္မရွှေ့ပြောင်းခံရမှာကိုဒုက္ခသည်တွေကလည်းစိုးရိမ်ထိတ်လန့်နေကြပါတယ်။မခင်ဖြူတွေကတင်ပြထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တိမ့်နေချီကိုဘင်္ဂလားပင်လယ်အော်တွေကဝေးလံခေါင်းတည်တဲ့ကျွန်းတစ်ခုစီရွှေ့ပြောင်းနေရချထားမယ်အကြောင်းဘင်္ဂလားဒေ့ရှ်အစိုးရကကြေညာပြီးတဲ့နောက်လူခွင့်ရေးအဖွဲ့တွေကဒီကိစ္စအပြင်းထန်ကန့်ကွက်ဝေဖန်နေကြတာပါရေကြီးရေလျှံမှုတွေနဲ့သဘာဝဘေးအန္တရာယ်ဆိုးတွေကြောက်ရွံ့ရှိတဲ့အဲ့ဒီကျုံကိုဒုက္ခသည်တွေရွှေ့ပြောင်းလိုက်မယ်ဆိုရင်လူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကြုံရနိုင်ပြီးတော့လူသားချင်းစာနာမှုအကူအညီလိုအပ်မှုတွေလည်းကပ်ဘေးတစ်ခုလိုစူးစူးဝါးဝါးကျုံလာရနိုင်တယ်လို့လူခွင့်ရေးအဖွဲ့တွေကပြောဆိုနေကြတာပါလည်းကလူခွင့်ရေးအဖွဲ့ခုဖြစ်တဲ့ Human Rights Watch ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robinson က VOA ကိုအခုလိုပြောပါတယ်
။ These Rohingya refugees need protection, not a punitive transfer to an island.
ဒီရိုဟင်ဂျာဒုက္ခသည်တွေကအကွယ်လိုအပ်နေတဲ့သူတွေပါ။သူတို့ကိုပြစ်ဒဏ်ခတ်သလိုမျိုးဘာအသက်မွေးဝမ်းကြောင်းမှုမှမလုပ်နိုင်မနဲ့အသက်ရှင်ဖို့တက်တက်ရုန်းကန်ရမယ့်ကျွန်းတစ်ခုကိုအပေါ့မခံရတဲ့မောင်
ဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနအငြိမ်းဝန်ကြီးတဦးဖြစ်တဲ့ရှာရီယာအလမ်ကတော့ဒီကျုံးကိုလူတွေဖို့တင့်တော်တဲ့နေရာတစ်ခုဖြစ်အောင်ဘင်္ဂလားဒေ့ရှ်စစ်တပ်ကစစ်ဆင်ဆောင်ရွက်သွားမှာဖြစ်ပြီးတော့ဒီစစ်ဆင်ကိုစတဲ့ကောက်ထဲပေါ်နေပြီလို့ပြောပါရယ်
။ဟာတီယာထန်ဂတ်ချော်ရီရှေ့ကြားကပရိခဏီကကိုရဲရှေ့ခါနေ
လူနေလို့ရတဲ့ကျုံးဖြစ်အောင်လူကတောင်းနာမြသူတို့ကလှုပ်ဆောင်ပြီးတော့မှာပါ။ပြီးတော့ဒီတန်ဂါချာကျုံးစီကိုကော့ဆက်ဘဇားနဲ့တခြားနေရာတွေမှာရှိတဲ့ဒုက္ခသည်တွေကိုရွှေ့ပြောင်းနေရချပါမယ်။ဒီရွှေ့ပြောင်းမဲ့အစီအစဉ်အကောင့်တွေပုံမှုတွေလည်းစတင်နေပါပြီ။
အခုစီစဉ်ဟာမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာတွေကိုယာယီနေထိုင်တဲ့အောင်စီစဉ်ပေးတာဖြစ်ပြီးတော့မြန်မာဆွေရကဒီဒုက္ခသည်တွေကိုပြန်လည်ခေါ်ယူမယ်လို့ပြောလင်းတဲ့အကြောင်းလဲသူကပြောသွားပါတယ်။တန်ခါချကျွန်းကိုအတိအဓမ္မရွှေ့ပြောင်းခံရမှာကိုဒုက္ခသည်တွေကလည်းဆွေရည်တွေကြားလာပါ
။ဒီနေ့ကတော့ဆက်ကြည့်ကိုဒီနောက်ကဒီဘက်ဆက်ကြည့်လို့မခရရတဲ့တလိကရာဘင်္ဂလားဒေ့ရှ်မှာသူမနဲ့ပြန်ဆက်ကြည့်ကြတာ။
ဒီနေ့ကကျွန်တော်တို့အသက်လူမျိုးကြီးကြရတာပါ။ကိုစီအများစုနေထိုင်တဲ့ဒီနိုင်ငံမှာကျွန်တော်တို့အတွက်အကာအကွယ်ပူရလိမ့်မယ်လို့ယုံကြည်ပြီးတော့ထွက်လာခဲ့တာပါ။ဒါပေမဲ့အခုတော့ဝိလက်ခေါက်တီလာတဲ့ကျွတ်တခုကိုကျွန်တော်တို့ကိုပို့မယ်လို့ပြောနေပါတယ်လို့ဆိုပြီးတော့ခေါက်စ်ပစာခရိုင်ကဒုက္ခသည်တူဖြစ်တဲ့မိုဟာမက်အလီယပ်စ်ပြောသွားတာပါ1990ပြည့်လွန်နှစ်တွေကစလို့မြန်မာနိုင်ငံအတွင်းစီးပွားရေးကျက်တဲမှုတွေနဲ့မြန်မာစစ်တပ်ရဲ့လူခွေရေးချိုးဖောက်မှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်တွေကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်လောက်ရှိလိမ့်မယ်လို့လူခွေရေးအဖွဲ့တွေကခန့်မှန်းထားပါတယ်ကုလသမဂ္ဂကလည်းရခိုင်ပြည်နယ်အတွင်းဝေချာမှုစစ်တွေအပေါ်မှာမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့လူခွေရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ရှိနေခဲ့တဲ့ဆိုတဲ့အစိုးရကစားတစ်စောင်းကိုတိတ်ပချခဲ့တဲ့ကထုတ်ပြန်ခဲ့တယ်လို့ဒီချီတွေနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့ချားယူဝီကြီးဌာနကလည်းအထူးဆိုရတဲ့အကြောင်းထုတ်ဖော်ပြောဆိုထားပါတယ်အမေရိကန်ဆိုရတဲ့အနေနဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ဆက်ပြီးတော့ဖိအားပေးသွားဖို့လိုအပ်တယ်လို့မြန်မာရေးလှုပ်ရှားသူဦးစာဒီကပြောပါတယ
် The US government should have a very strong pro-human rights and anti-crimes against humanity
ဒီမှာဆိုရတဲ့မြန်မာနိုင်ငံရဲ့ချစ်ချင်းဆက်ဆံရမှာလူခွင့်ရေးကိုအခိုင်အမာထောက်ခံအားပေးပြီးလူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေကိုစတင်တဲ့မူဝါဒတွေကိုကာဆွဲလှုပ်ဆောင်တင်ပါတယ်လူခွေတဲ့ပတ်တလာရဲ့အမေရိကန်ဆိုရဟာမြန်မာဆိုရအပေါ်မှာစီရောက်ရောက်ပြားပေးနိုင်တဲ့အတိအကျတဲ့နိုင်ငံကြီးတစ်ခုပါအခုထရပ်အဆိုရအသည့်အနေနဲ့လည်းလူခွေရဲ့ကိစ္စကိုချက်လက်ထားတာမျိုးမဖြစ်ဘူးကျွန်တော်တို့ပြောလို့ပါတယ်လို့ဆိုပြီးမြန်မာရေးတက်ကြွလှုပ်ရှားသူတူဦးဖြစ်တဲ့ဦးစာဒီပြောသွားတာပါပြည်ခေတ်အောက်တိုဘာလ9ရက်နေ့နောက်ပိုင်းဒီရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်သူတွေကိုရှာဖွေနေတဲ့နေပြည်တော်ရှင်းလင်းမှုတွေအတွင်းမြန်မာစစ်တပ်ရဲ့လူကြိုးရေးတပ်ဖွဲ့တွေဟာရိုဟင်ဂျာမွတ်စလင်တွေကိုအစုလိုက်တပ်ဖြတ်တာအုပ်စုဖွဲ့မတရားပြုကျင့်တာအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကိုအကြီးအကျယ်ကျူးလွန်နေတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကဝေဖန်ပြောဆိုနေကြပေမဲ့မြန်မာဆွေရကတော့ဒီဆွဆွဲချက်တွေနဲ့ပတ်သက်လို့မဟုတ်ပါတဲ့အကြောင်းအစစ်တစိုက်ရင်းဆိုင်ထားပါတယ်ဒီဆွဆွဲချက်တွေနဲ့ပတ်သက်လို့ခိုင်မာတဲ့သက်တေအထောက်အထားတွေရှိရင်သူတို့ကိုပြောဖို့လဲမြမအစိုးရဘက်ကပြောဆိုထားပါတယ်ရှင်